Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ယူပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုတနင်္လာနေ့မနက်ဖြန်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေအတူတင်ပြပြီးတော့မှာဖြစ်ပါတယ်။ဒီမှာဆိုရင်အမေရိကန်ပြည်ထောင်စုမှာလူအများအပြားကိုတနက်နေ့ပြစ်ခတ်မှုနောက်ကျင်ဖြစ်ပွားခဲ့ပြီးလူပေါင်း20ထက်မနည်းသေဆုံးက24ယောက်လောက်ဒဏ်ရာရရှိသွားပါတယ်။ရုရှားမြို့တော်မော်စကိုမှာတော့သမ္မတပူတင်ကိုစန့်ကျင်ရေးဆန္ဒပြဝဲပြီးလို့ရမှာယာနဲ့ချီတဲ့ဆန္ဒပြသူတွေဖမ်းခံခဲ့ရပါတယ်။ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့တန်တမန်နီးလန်းနဲ့အဖြေရှာဖို့အမေရိကန်ပြည်ထောင်စုကလိုလားတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတူကတနင်္ဂနွေနေ့မှာပြောကြလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကြားမှာပါခင်ဗျာ
အခုမနေ့နားဆင်ရမယ့်စီစဉ်တွေထဲမှာတော့ဆန်းစုကြည်ကိုအနှင်းထားတဲ့လူခွင့်ရေးဆိုင်ရာစုရစိတ်တွေကိုဗြိတိန်နိုင်ငံရဲ့မြို့တချို့ကပြန်လည်ရုပ်သိမ်းလာတဲ့ပတ်သက်လို့သုံးသပ်ချက်တွေကိုနားဆင်ကြရမှာပါ
လို့အောင်ဆန်းစုကြည်ရောနောက်အစိုးရရောတမရောရောပေါ့နော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ရခိုင်ဒေသကိုမြန်မာနိုင်ငံပြည်တော်မြန်မာနိုင်ငံ
60ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဒေါက်တာတင့်ဆွေရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်မြန်မာဒီမိုကရေစီရည်စွယ်နေကမှာတော့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အထများအောင်မြင်ရေးငြိမ်းချမ်းရေးခီးစဉ်ဘာကြောင့်ထင်တိုင်းမပေါက်ခီးမရောက်ဖြစ်နေသလဲဆိုတာကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆောင်မဝင်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာလူအများအပြားကိုတနက်နေ့ပြစ်ခတ်မှုနောက်တစ်ရင်ဖြစ်ပွားခဲ့ပြီးလူပေါင်း20ထက်မနည်းသေဆုံးက24ယောက်လောက်ဒဏ်ရာရရှိသွားပါတယ်ပြစ်ခတ်မှုက Texas ပြည်နယ်အတွင်းကမြို့ငယ်လေးတစ်မြို့ဖြစ်ပြီးဖျားရှိခိုးကျောင်းထဲမှာတနင်္ဂနွေနေ့ကဖြစ်ပွားခဲ့တာပါ San Antonio မြို့ကနေမိုင်30လောက်အကွာမှာရှိတဲ့ Sutherland Springs မြို့က First Baptist ဖျားကျောင်းအတွင်းမှာဝိပုစုတောင်းပွဲကျင်းပနေချိန်မှာတနတ်သမားကလူတွေကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်တနတ်သမားလည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒဏ်ရာရတဲ့အထက်မှာအသက်2နှစ်အရွယ်ကလေးငယ်တယောက်လည်းပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်အခင်းဖြစ်ပေါ်တဲ့နေရာကိုရဲနဲ့လူနာတင်ခြင်းတွေအလင်းမြန်တွားရောက်ခဲ့ကြပြီး FBI အဖွဲ့ကကျွမ်းကျင်သူတွေနဲ့တခြားတာဝန်ရှိသူတွေပူးတွဲပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ် Sutherland Springs မြို့ဟာလူဦးရေ600လောက်သာရှိတဲ့မြို့ငယ်လေးတစ်မြို့ဖြစ်ပါတယ်အာရှ5နိုင်ငံခီးစဉ်ရဲ့ပထမတစ်ထောက်ခီးအဖြစ်ဒီပါနိုင်ငံမှာရောက်ရှိနေတဲ့သမ္မတ Donald Trump ကသူ့အနေနဲ့အခြေအနေကိုစောင့်ကြည့်နေတဲ့အကြောင်း Sutherland Springs ကပြည်သူတွေနဲ့အတူဖျားသခင်ရှိနေပါစေလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားလိုက်ပါတယ်ဖျားကြောင်းကအပတ်စဉ်ဝတ်ပြုပွဲအစီအစဉ်ကို YouTube Internet စာမျက်နှာပေါ်ကနေထုတ်လွှင့်ကြောင်းဒါကြောင့်ပြစ်ခတ်တပ်ဖြတ်တာကိုကင်မရာနဲ့မှတ်တမ်းတင်ထားဖို့ရှိတယ်လို့မီဒီယာတွေမှာဖော်ပြကြပါတယ်တနတ်သမားဟာဘလို့အကြောင်းနဲ့အခုလိုပြစ်ခတ်ရတယ်ဆိုတာမသိရသေးဘူးလို့လည်း FBI ကပြောပါတယ်ခင်ဗျာ
မြောက်ကိုရီးယားကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုလုပ်နေတာဆုံးသက်ရေးပြားပေးဖို့ရည်ရွယ်ပြီးအရှဒေသ၅နိုင်ငံခီးထွက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဘယ်သူဘယ်အနာရှင်ဘယ်ဆိုရမှအမေရိကန်ရဲ့တန်နိထန်ခိုင်မာမှုကိုရှော့မတွက်သင့်ဘူးလို့တနင်္ဂနွေနေ့ကပြောပါတယ်အမေရိကန်စစ်တီတော်တွေဟာကျွန်တော်တို့ရဲ့မရှင်နိုင်တဲ့စွမ်းအားတွေကိုအပြည့်အဝအသုံးချပြီးကျွန်တော်တို့မဟာမိတ်တွေနဲ့အတူနိုင်ငံကိုကာကွယ်ဖို့အတွက်အစဉ်အသင့်ရှိနေပါတယ်လို့ဂျပန်နိုင်ငံယူကိုတာလီတဲ့အခြေစိုက်စခန်းမှာအမေရိကန်စစ်ဖက်ဝန်ထမ်းတွေကိုသမ္မတထရမ့်ကပြောပါတယ်ဒီချိန်လုံးကတော့သူတို့ကကျွန်တော်တို့ကိုရှော့တွေ့ခဲ့ကြတယ်။အဲဒါကသူတို့အတွက်သားရွယ်ဝယ်မရှိခဲ့ပါဘူးလို့သမ္မတထရမ့်ကပြောပါတယ်။အာနာရှင်တို့တွားရလန်းဟာဆင်းရဲမွေးတွေမှုဘေးဒုက္ခနဲ့သူများအခိုင်အငံဘဝကိုဖြည်းဖြည်းမှန်မှန်တွားနေတာပဲဖြစ်တယ်ဆိုတော့တမိုင်းမှာထက်ခါတလဲလဲတွေ့ထားရပြီးသားဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့အားကောင်းတဲ့နိုင်ငံနဲ့လွတ်လပ်တဲ့လူစုရဲ့လမ်းကြောင်းသူတို့ရဲ့တံပိုးထားမှုတွေပေါ်ခိုင်မာပြီးအနာဂတ်ပေါ်ယုံကြည်တဲ့လမ်းကြောင်းကသာသားရွယ်ဝယ်ပြုံးမှုနဲ့ငြိမ်းချမ်းရေးကိုဦးတည်တဲ့ခိုင်မာတဲ့လမ်းကြောင်းဖြစ်ပါတယ်။ကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုကျွန်တော်တို့တံပိုးထားပါတယ်ကျွန်တော်တို့ရဲ့တံပိုးတွေကိုစုပ်ကင်ပါတယ်ကျွန်တော်တို့ယုံကြည်တာအတွက်တိုက်ပွဲဝင်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုခီးစက်မှာဖြစ်ပြီးအဲဒီနောက်တရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုဆက်သွားမှာဖြစ်ပါတယ
်ရုရှားအမျိုးသားညီညွတ်ရေးနှစ်ယုံပရက်ပွဲတော်အခါသမယနဲ့တိုက်ဆိုင်ပြီးတော့တနင်္ဂနွေနေ့ကမော်စကိုလို့မြို့မှာပြုလုပ်တဲ့သမ္မတဗလဒီမီယာပူတင်ဆန့်ကျင်ရေးဆန္ဒပြပွဲအတွင်းယာနဲ့ရှိတဲ့ဆန္ဒပြသူတွေအဖမ်းခံခဲ့ရပါတယ်ဆန္ဒပြပွဲကိုဖြိုခွဲတဲ့အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ OVD Info ကတနင်္ဂနွေနေ့ညနေ 9:00 အချိန်မှာနိုင်ငံအနှံ့မှာပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းလူပေါင်း360ဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။မော်စကိုရဲတပ်ဖွဲ့ကတော့မြို့တော်မှာဖမ်းဆီးသူအရေအတွက်260ရှိတယ်လို့ပြောပါတယ်။ဆန္ဒပြသူအများပြားဟာဓာရီတန်လက်တီတွေကိန်းဆောင်ထားကြတယ်လို့ TASS သတင်းဌာနကပြောပါတယ်။ ဆန္ဒပြသူတွေဟာအမျိုးသားဝါဒီနိုင်ငံရေးသမားရုရှားအစိုးရကိုဝေဖန်တက်ခတ်သူယာရှလော့ဖ်မော့ဆော့ဖ်နဲ့အစွန်းရောက်အဖွဲ့အဖြစ်တတ်မှတ်ထားပြီးရုရှားနိုင်ငံမှာပိတ်ပင်ထားတဲ့သူ့ရဲ့ artillery preparation လှုပ်ရှားမှုအဖွဲ့တို့နဲ့ဆက်ဆက်မှုရှိနေတယ်လို့ယုံကြည်ကြပါတယ်ပြပကိုတင်းရှောင်နေတဲ့မော့ဆော့ဖ်က YouTube Internet ဆာမျက်နှာပေါ်ကတဆင့်ရုရှားအတွက်ဒီသတင်းပတ်ကုံကာလဟာတော်လှန်ရေးကာလဖြစ်တယ်လို့ပြောဆိုထားပါတယ်
လီဘနွန်ဝန်ကြီးချုပ်ဆာဟာရီနှုတ်ထွက်အောင်ဆော်ဒီအာရေဗျကဖိအားပေးခဲ့တယ်လို့လီဘနွန်စစ်သွေးကြွဟက်စ်ဘိုလာအဖွဲ့ကဆွဆွဲပြောဆိုပါတယ်။လွန်ခဲ့တဲ့နှစ်တွင်ဟာရီအစိုးရအဖွဲ့ထဲမှပါဝင်ခဲ့တဲ့သူတို့အဖွဲ့အနေနဲ့ဟာရီနှုတ်ထွက်အောင်တွန်းအားမပေးခဲ့ဘူးလို့လီဘနွန်ကရှီယာဟက်စ်ဘိုလာလှုပ်ရှားမှုခေါင်းဆောင်ဟက်ဆန်နာဇရလာကပြောပါတယ်။ဝန်ကြီးချုပ်ဟာရီကိုဆော်ဒီကနှုတ်ထွက်ခိုင်းခဲ့တာဆိုတာထင်ရှားပါတယ်။ဒါဟာသူ့ရဲ့ယူရချက်သူလှုပ်ချင်တာသူ့ဆုံးဖြတ်ချက်မဟုတ်ပါဘူးလို့ရုံးမြင့်တန်ကြားကထုတ်လွှင့်တဲ့မေကွန်းတစ်ခုထဲမှာနာဇရလာကပြောခဲ့ပါတယ်။အီရန်နဲ့လီဘနွန်နဲ့ဒေသတစ်လျှောက်မှာသူတို့မွေးထားတဲ့ Hezbollah စစ်သွေးကြောအဖွဲ့တို့ကိုအပြင်းထန်တိုက်ခတ်ပြောဆိုပြီးတဲ့နောက်စနေနေ့မှာ Hariri Yaru ကနှုတ်ထွက်သွားတာပါ။ Saudi Arabia ခေါင်းဆောင်တွေနဲ့ Riyadh မြို့တော်မှာဆွေးနွေးညှိနှိုင်းခဲ့ပြီး Iran ရဲ့နိုင်ငံသားရေးဆိုင်ရာထိပ်တန်းကြံပေးပုဂ္ဂိုလ် Ali Akbar Velayati နဲ့ Beirut မြို့တော်မှာအစောပိုင်းလုပ်တဲ့ဆွေးနွေးပွဲတစ်ခုပြီးတဲ့နောက် Hariri အခုလိုနှုတ်ထွက်သွားတာ
ပါ။ UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကင်ဒရင်းနေဆက်လက်ကြီးညာနေပါတယ်။ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့တန်တမာရေးနီလန်းနဲ့အပြေရှာဖို့အမေရိကန်ပြည်ထောင်စုကလိုလားပါတယ်။ဒါပေမဲ့လိုအပ်ရင်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ပိတ်ဆို့မှုပြုလုပ်ပြီးတော့ဖိအားပေးဖို့ကိုလည်းစဉ်းစားထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတူကဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။လူသားတွေအတိတ်ဒုက္ခရောက်နေကြရတဲ့အရေးခင်းကိုမြန်မာနိုင်ငံနဲ့ဆွေးနွေးညှိနှိုင်းပြီးတော့အပြေရှာရေးကထိပ်တန်းဦးစားပေးဖြစ်ပြီးတော့ညှိနှိုင်းအပြေရှာလို့မရနိုင်ဘူးဆိုရင်တော့ပြင်းထန်တဲ့အရေးယူမှုတွေချက်မှတ်ဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးတောမတ်ရှန်နွန်ကပြောပါတယ်။ကျွန်တော်တို့မှာတန်ခတ်အရေးယူမှုနီလန်းနေအများပြားရှိတဲ့အကြောင်းဒီအထက်ကနေဘယ်နည်းနဲ့အရေးယူရမလဲဆိုတာကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်။ဒါကကျေပြန့်တဲ့ဖိအားပေးမှုတွေကဒစိတစ်ပိုင်းဖြစ်တယ်လို့မစ္စတာရှန်နွန်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုဒကာမျိုးမှာတွေ့ဆုံပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။ဒါပေမဲ့ဒီအချိန်ကတော့ပြဿနာကိုအဖြေရှာဖို့သာဖြစ်ကြောင်းနဲ့အရေးယူအပြစ်ပေးဖို့မဟုတ်ကြောင်းသူကပြောပါတယ်။ရိုဟင်ညာလူနည်းစုတွေပေါ်နိုင်လုံမင်းထက်ပြုမှုဆက်ဆံမှုတွေအဆုံးသတ်သွားအောင်မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့အရေးယူတခန်းပိတ်ဆို့မှုတွေချမှတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကအစိုးရကိုတောင်းဆိုခဲ့ပြီးရဲ့အငငယ်ကြာမှာအခုလိုဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးခြေနေတွေကိုနှစ်ဆင်ဆန်းစစ်လေ့လာတဲ့လုပ်ငန်းဖြစ်နိုင်ငံတကာငွေကြေးရှင်မုံငွေဖွဲ့ IMF ရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။ IMF အဖွဲ့ဝင်တနင်္ဂနွေချင်းစီရဲ့စီးပွားရေးခြေနေကို Article 4 လို့ခေါ်တဲ့နှစ်ဆင်ဆန်းစစ်လေ့လာတဲ့လုပ်ငန်းကိုဒီကနေ့တနင်္လာနေ့မှာစတင်မယ်လို့ IMF ပြောခွင့်ရအမျိုးသမီးတူကပြောတာကို Reuters သတင်းပုတ်မှာဖော်ပြထားပါတယ်။ IMF ရဲ့အခုခီးစဉ်ဟာရခိုင်ပြည်အခြေတည်းဖြစ်ပြီးနောက်ပိုင်းပထမဆုံးခီးစဉ်ဖြစ်ပါမယ်။ IMF လုပ်ငန်းတွေမှာနိုင်ငံရေးကိုမကြည့်ပေမဲ့လည်းနိုင်ငံတကူရဲ့စီးပွားရေးကိုဆန်းစစ်တာမှာနိုင်ငံရေးဖြစ်ထွန်းမှုတွေရဲ့တည်ရောက်မှုတွေကိုတော့ထည့်သွင်းထွက်ချက်ပါတယ်။အခုချိန်ထိတော့ရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်တိုက်ရိုက်တက်ရောက်တဲ့အရေးလက္ခဏာမျိုးတွေရှိမှထားသေးပါဘူး။ရိုဟင်ညာရေးဖြစ်ထားတာကြောင့်မြန်မာနိုင်ငံကိုကမ္ဘာ့ဘဏ်ကပေးပို့ရှိတဲ့ရန်ပုံငွေဒေါ်လာတန်း100ကိုတရုတ်နဲ့ဂျပန်လိုဖွဲ့ဝင်နိုင်ငံတချို့ကကန့်ကွက်နေတဲ့ကြားမှာပဲကမ္ဘာ့ဘဏ်ကမပေးတော့ပဲဆိုင်းထားလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်ဆိုရကထောက်ခံခဲ့ပေမဲ့မြန်မာနိုင်ငံနဲ့လုံးဝအဆက်ဖြတ်လိုက်တာမျိုးမလုပ်ဖို့တော့တိုက်တွန်းခဲ့တယ်လို့ဒီကိစ္စဆွေးနွေးမှုတွေနဲ့နှိစက်တဲ့သတင်းရှင်းမြစ်တွေကိုကိုကားပြီးရိုက်တာသတင်းမှရေးထားပါတယ်။မြန်မာစီးပွားရေးအစောပိုင်းမှာတိုးတက်မှုရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်က IMF ရဲ့စမ်းစစ်သုံးသပ်ချက်ထဲစီးပွားရေးပြုပြင်ပြောင်းလဲမှုပိုင်းမှာမြန်မာနိုင်ငံရဲ့တိုးတက်မှုကိုကြီးကျူးထားပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်တွေရှိတဲ့နေရာကိုရှာဖွေဖို့နဲ့လုံခြုံစစ်ချက်အောင်လုပ်နိုင်ဖို့အတွက်တည်ကြားတဲ့နည်းလမ်းကတော့မြေပြင်ကိုဝင်ရောက်စီးနင်းတဲ့နည်းလမ်းပဲဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကနေအမေရိကန်ဥပဒေပြုလွှတ်တော်အမတ်တီထံရေးသားတင်ပြတဲ့စာကိုကိုးကားပြီးတော့ Washington Post သတင်းစာကြီးကစနေနေ့မှာဖော်ပြခဲ့ပါတယ်။အဲ့ဒီစာကိုပင်တဂွန်စစ်ဌာနချုပ်ရဲ့ပူးတွဲစစ်ဦးစီးချုပ်မြန်အဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးကရေးသားတာဖြစ်ပြီးတော့ဒီလိုအခြေအနေမျိုးမှာမြောက်ကိုရီးယားကလည်းဇီဝလက်နက်နဲ့ဓာတုလက်နက်တွေဖြန့်ကျက်ထားနိုင်တယ်လို့လည်းမှတ်ချက်ပြုထားတယ်။မှတ်ချက်ပြုထားကြောင်းဖော်ပြထားပါတယ်။ကိုရီးယားကျွန်းဆက်မှာဖြစ်ပွားလာနိုင်ခြေရှိတဲ့စီးရေးအခြေအနေတွေအသေးစိတ်ကိုတင်ပြထားပြီးသမ္မတဒေါ်နယ်ထရန့်အာရှကိုနှစ်ပတ်ကြာခီးထွက်ခွာစဉ်မှာပေါ်ထွက်လာတာလည်းဖြစ်ပါတယ်။သမ္မတရဲ့ခီးစဉ်တွင်ဆွေးနွေးဖို့ရှိတဲ့ထိပ်တန့်အကြောင်းအရာဟာ မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးအစီအစဉ်အရေးကိစ္စဖြစ်မယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားတွေနဲ့တိုက်ခိုက်မယ်ဆိုရင်အမေရိကန်၊ဂျပန်၊တောင်ကိုရီးယားနဲ့ဂူဝမ်မှာရှိတဲ့မဟာမိတ်တပ်ဖွဲ့တွေရက်သားတွေထိခိုက်ဆုံးရှုံးနိုင်ခြင်းရှိတဲ့ခမန်းကြီးအသေးစိတ်ကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်2ဦးကတောင်းခံတဲ့အတွက်အမေရိကန်ကာဝေးဝန်ကြီးဌာနကပြန်ကြားတဲ့စာဖြစ်တယ်လို့ Washington Post မှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့လအတွင်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်2ဦးကြားမှာအပြန်အလှန်ထိုးနဲ့တိုက်ခိုက်တာတွေ၊ဓာတ်ပေးတာတွေပြုလုပ်ခဲ့ကြပြီးတင်းမာမှုတွေပိုများလာခဲ့ပါတယ်။
ဆော်ဒီအာရေဗျနဲ့မာမိတ်တပ်ဖွဲ့တွေဟာဆော်ဒီအနေချင်းယီမင်နိုင်ငံတွင်ကပြတ်မှတ်တွေကိုဦးတည်ပြီးလေကြောင်းတိုက်ခိုက်မှုအသစ်တွေလုပ်ခဲ့ကြပါတယ်ခင်ဗျာ
။နိုဝင်ဘာလ6ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆောင်မှုဝင်းနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါရှင်။အခုသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဗြိတိန်နိုင်ငံမြို့တချို့ကချီးမြှင့်ထားတဲ့ဆုတွေကိုပြန်ရုပ်သိမ်းတဲ့အကြောင်းသက်ဆိုင်ရာမြို့တော်အုပ်ချုပ်ရေးအဖွဲ့တွေကကြေညာခဲ့ပါတယ်။ကမ္ဘာပေါ်မှာလူသားဆိုင်ရာအကျပ်တဲ့အကြီးမားဆုံးလို့ဆိုရမလောက်ဖြစ်လာနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာဒေါအောင်ဆန်းစုကြည်နှုတ်ဆက်နေတာနဲ့ထိထိရောက်ရောက်ကင်တွယ်အရေးယူဖို့ပြက်ကွက်ခဲ့တာတွေဟာဆုရုပ်သိမ်းရတဲ့အကြောင်းတွေဖြစ်တယ်လို့ဆိုကြပါတယ်။အခုလိုနိုင်ငံတကာလူအခွင့်အရေးဆုတချို့ရုပ်သိမ်းခံရတဲ့အပေါ်ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်ပတ်ခါကိုကင်တွယ်ဖြစ်ရှင်းနေတဲ့အခြေအနေပေါ်မှာတက်ရောက်မှုရှိမရှိဆိုတာကိုမှတ်အင်ဂျင်နိုင်ကဆက်လက်ပြောပြပါမယ်ရှင်
။ပြီးခဲ့တဲ့တောက်ကြာနေ့ကဗြိတိန်နိုင်ငံဂလပ်စကိုမြို့တော်အုပ်ချုပ်ရေးအဖွဲ့က2009ခုနှစ်ကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of Glasgow လူခွင့်ရေးစုကိုရုပ်သိမ်းလိုက်ကြောင်းကြေညာခဲ့ပါတယ်။ဒီစုမရုပ်သိမ်းခင်ဒေါအောင်ဆန်းစုကြည်စီကိုမြို့တော်အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်ပိုင်းကစာရေးသားခဲ့ရမှာဆိုးရွားလာတဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေသူရဲ့အုပ်ချုပ်မှုတက်တန်းအောင်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကို Glasgow မြို့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့ထိထိရောက်ရောက်ဝင်ရောက်ဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းအဲ့ဒီစာမှာဖော်ပြခဲ့တယ်လို့မြို့တော်ဝင် Eva Blonder ကပြောပါရယ်။ဒါပေမဲ့ဒီစာနဲ့ပတ်သက်လို့သူတို့လက်ခံရရှိတဲ့တုံ့ပြန်ချက်အပေါ်မှာစိတ်ပြက်မိတယ်လို့ဝမ်းနည်းမိကြောင်းမြို့တော်ဝင်ကဆိုပါရယ်။ဘာတွေတုံ့ပြန်ထားသလဲဆိုတဲ့အသေးစိတ်ကတော့သူကပြောဆိုသွားခြင်းမရှိပါဘူး။လာတူ Glasgow စုရုပ်သိမ်းမှုမတိုင်ခင် Sheffield မြို့တော်အုပ်ချုပ်ရေးအဖွဲ့ကလည်းဒေါအောင်ဆန်းစုကြည်ကို2005ခုနှစ်ကပေးအပ်ချီးမြှင့်ထားတဲ့ Freedom of Sheffield စုကိုရုပ်သိမ်းကြောင်းနိုဝင်ဘာလ2ရက်နေ့ကကြေညာခဲ့ပါတယ်။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကဖော်ပြလာရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေပေါ်မှာဒေါအောင်ဆန်းစုကြည်ဘက်ကတမင်တသက်နှုတ်ဆက်နေမှုနဲ့ဒေသခံမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကာကွယ်ပေးဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်လို့မြို့တော်အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်ဂျူလီဒိုးကပြောပါရယ်။နိုင်ငံတကာလူခွင့်ရေးစုတွေအပေါ်ဝင်ဂုံတူးဆောင်စုတွေကိုအရင်ကဒေါအောင်ဆန်းစုကြည်ချီးမြှင့်ခံရတယ်ဆိုတာဟာစစ်အာဏာရှင်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်အဖြစ်သူ့ကိုထောက်ခံဖို့နဲ့မြန်မာပြည်သူတွေကိုအားပေးဖို့ဖြစ်တယ်လို့ဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ဘာမကန်ပိန် UK အဖွဲ့ညွှန်ကြားမှု Mark Farmana ကပြောပါရယ်။အခုလိုစုတွေရုပ်သိမ်းခဲ့တဲ့အတွက်သူ့ရဲ့အမြင်ကိုတော့ VOA ကိုအခုလိုပြောပါရယ
်။ An Aung San Suu Kyi had been very strongly defending the human rights of everyone in the country. So they are very disappointed by her response to the Rohingya issue. They are shocked. They don't understand.
ဒေါအောင်ဆန်းစုကြည်ကလည်းနိုင်ငံအတွင်းမှာလူတိုင်းအတွက်လူခွင့်ရေးတွေကိုပြင်းပြင်းထန်ထန်ကုကံကာကွယ်ပေးခဲ့ပါတယ်။ဒါကြောင့် Rohingya ကိစ္စပေါ်လာချိန်မှာဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်မှုကိုသူတို့အံ့ဩတုန်လှုပ်မိခဲ့ကြပါတယ်။နားမလည်နိုင်အောင်ဖြစ်ခဲ့ကြပါတယ်။ဒီအတွက်စုတွေပြန်ရုပ်သိမ်းတဲ့နည်းလမ်းနဲ့သူတို့တုံ့ပြန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီနီလဟာစစ်တပ်ရဲ့ကျူးလွန်မှုတွေကိုရပ်တန့်အောင်တော့လုပ်နိုင်မှာမဟုတ်ပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဖြစ်ပျက်အမှန်တွေကိုအစိုးရရောစစ်တပ်ကပါမြန်မာပြည်သူတွေမသိအောင်ဖုံးကွယ်ထားခဲ့ကြောင်း Mark Farmana ကပြောပါရယ
်။ And I think people in Burma need to realize that their government is lying to them, the military are lying to them about the true situation.
မြန်မာနိုင်ငံကလူတွေသဘောပေါက်တင်တာကအခြေအနေမှန်တွေကိုဖုံးကွယ်ဖို့အစိုးရကလည်းလိန်နေတယ်စစ်တပ်ကလည်းလိန်နေတယ်ဆိုတာပါ။တကယ်တမ်းနိုင်ငံတကာမှာရှိတဲ့လူတွေကပြည်တွင်းမှာရှိတဲ့လူတွေထက်တရင်မှန်တွေကိုပိုးပြီးတော့ရနေကြတာပါ။ဒါကြောင့်လဲအခုလိုစုတွေကိုပြန်ရုပ်သိမ်းခဲ့ကြတာဖြစ်ပါတယ်
။အခုလိုဗြိတိန်တက္ကသိုလ်တချို့နဲ့မြို့တချို့ကဒေါအောင်ဆန်းစုကြည်ကိုပေးအပ်ချီးမြှင့်ထားတဲ့ဂုံတူးဆောင်စုတွေရုပ်သိမ်းလာတာဟာဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့သုံးသပ်သူတွေရှိပါတယ်။ဒီပေါ်မှာအမေရိကန်ပြည်ထောင်စုခြေဆိုင်မြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ဒီစုတွေဟိုပေးဖို့လေဒေါ်အောင်ဆန်းစုကြည်ကတောင်းဆိုခဲ့တာမဟုတ်ပါဘူး။သို့တော်လည်းစုတွေပေးခဲ့တဲ့အတွက်ဒေါ်အောင်ဆန်းစုကြည်မှမဟုတ်ဘူးတိုက်ပြီးဒီမိုကရေစီပြင်ပြောင်းနေမှာအားတစ်ခုဖြစ်စေခဲ့တာတော့မှန်ပါတယ်ခင်ဗျ။အခုပြန်ရုပ်သိမ်းလိုက်တဲ့အချိန်မှာတော့ဒါဒီမိုကရေစီလို့ပြောင်းလဲကို အမပိချင်းကြသလားဆိုတော့မိကုန်းကိုမေးရမလားတောင်းကျွန်တော်ကတော့ထင်တယ်ဗ
ျဟုတ်ကဲ့အဲ့တော့စုရုပ်သိမ်းတဲ့အကျိုးရလက်အဖြစ်ရခိုင်ပြည်နယ်ပဋိပက္ခကိုကင်တွယ်ဖြည့်ရှင်းရမှာထိခိုက်မှုတွေရှိနိုင်မရှိနိုင်အပေါ်မှာရောဆရာဘယ်လိုသုံးသပ်လဲရှင
်သူတို့စုရုပ်သိမ်းတဲ့အတွက်စုရုပ်သိမ်းတဲ့လူတွေအတွက်ကတော့ပြောင်းပြန်အကျိုးတက်ရောက်နိုင်တယ်လို့တောင်းကျွန်တော်မြင်နေခင်ဗျဘာကြောင့်လဲဆိုတော့အောင်ဆန်းစုကြည်ရောအစိုးရရောတမရော်ရောပေါ့နော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရခိုင်ဒေသကိုမြန်မာနိုင်ငံပြည်တော်စုမြန်မာနိုင်ငံမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့ဆောင်ရွက်နေကြတာပါအဲ့တော့စုတွေပါတယ်သူတို့ထက်တွက်ပြီးတော့ဆောင်ရွက်တာမဟုတ်ပါဘူးအဲ့တော့ဒီလိုဆောင်ရွက်တော့ဘာကောင်းနိုင်တယ်လဲဆိုတော့ပြည်တွင်းထောက်ခံမှုပြည်တွင်းနားလည်မှုပို့တောင်ရပြီးတော့လို့ရေးရှိဖြစ်ရှင်းမှာကိစ္စရေးအတွက်အကျိုးတောင်ရနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
ဒေါန်ဆန်းစုကြည်ကိုချင်းမြင့်ထားတဲ့စုတွေရုပ်သိမ်းခဲ့တဲ့ဗြိတိန်နိုင်ငံမြို့တွေကတော့ Oxford, Sheffield နဲ့ Glasgow မြို့တွေဖြစ်ပါတယ်ရှင
်။မိုင်းအင်းနဲ့ဂျင်းနိုင်ပြပြသွားခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါတော့မယ်။မြန်မာနိုင်ငံမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားအဖွဲ့တွေကြားဆွေးနွေးညှိနှိုင်းနေတဲ့လုပ်ငန်းငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်မြောက်အောင်မြင်ဖို့တပ်မတော်ကြောင့်ကြန့်ကြာနေရတဲ့အကြောင်းနိုင်ငံရေးအကျဉ်းသားဟောင်းစာရေးဆရာထင်လင်းဦးကပြောပါတယ်။တမရော်ကအပေးယူလို့ရမယ့်အစားထိန်ချုပ်နေတာကြောင့်ငင်းချမ်းရေးခီးစဉ်ထင်သလောက်ခီးမပေါက်ဘူးလို့လည်းပြောပါတယ်။လက်ရှိအစိုးရရင်ဆိုင်ဖြစ်ရှင်းနေရတဲ့ဘာသာရေးအစွန်းရောက်မှုတွေကလည်းအရင်အစိုးရအဆက်ဆက်ကလေးကမဖြစ်ရှင်းနိုင်ခဲ့တာလို့လည်းသူကထောက်ပြပါတယ်။စာရေးဆရာထင်လင်းဦးကို Washington VOA Studio မှာကိုညာဝင်းရောင်ကဖိတ်ခေါ်မိမြန်ထားပါတယ်ရှင
်။စာထင်လင်းဦးကျွန်တော်တို့ VOA ကိုအခုလိုလာရောက်ပြီးတော့ပြေဆုံးမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးပါခင်ဗျ။
ကျွန်တော်လည်းအခုဒီလိုလာရောက်ပြီးတော့ဖြေကြားပေးရတာဝန်တာပါတယ်။ကျေးဇူးလက်တင်ပါတော့
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ပထမဆုံးမေးချင်တာကဆရာဦးထင်လင်းဦးဟာ2014ခုနှစ်အလားဦးသိန်းစိန်အစိုးရလက်ထက်မှာဒီမဘာတာတန်ဃာတော်တွေနဲ့ပတ်သက်ပြီးတော့ဟလားဝေဖန်ပြောကြားဟောကြားခဲ့တဲ့အတွေ့အကြုံမို့လို့ပါလေ။ဒီသာသနာညှိုးနှွမ်းစေမှုပုံမှန်295ကကြီနဲ့တရားစွဲဆိုပြီးတော့တရားစွဲဆိုခံရတယ်ပြီးတော့ဟလားထောင်ဒဏ်2နှစ်ကျလို့ကျွန်တော်သိထားရပါတယ်။အဲ့တော့ဆရာထင်လင်းဦးအနေနဲ့ကတကယ်ပဲဒီသာသနာညှိုးနှံ့အောင်ဟိုလုပ်ခဲ့တာမျိုးလားခင်ဗျ။
သာသနာညှိုးနှွမ်းအောင်ကျွန်တော်တို့လူတွေကလုပ်လို့မရဘူးဗျ။သာသနာဆိုတာမြတ်စွာဘုရားရဲ့အဆုံးအမတွေပေါ့။အဲ့ဒီမြတ်စွာဘုရားရဲ့အဆုံးအမတွေကိုကျွန်တော်ကယုံယုံကြည်ကြည်ကိုးကွယ်တဲ့အခါကျတော့မြတ်စွာဘုရားရဲ့သာသနာကိုညှိုးနှွမ်းအောင်ပြုနေကြတဲ့အချို့အချို့သောယဟန်တွေရဲ့လုပ်ရက်တွေကိုကျွန်တော်ကမြင်လာတာ။ယဟန်တံမဲ့ဟိုလူတွေရဲ့ကြားထဲမှာဝင်ပါပြီးလူတွေကိုအပြစ်ပြောတာတွေ၊ဂုံးတိုက်တာတွေဒါတွေဖြစ်လာတဲ့အခါကျတော့ငါတို့သာသနာတော့တန်ကြောင်းမှာတန်ကြီးကတ်တလို့ဖြစ်နေပြီဆိုပြီးကျွန်တော်ကတန်ကြီးခွာချတာပဲ။ကျွန်တော်ဘာသာသာသနာကိုဘယ်တော့မှမစော်ကားဘူးကျွန်တော်တို့နှလုံးသားထဲမှာကဒီဘာသာသာသနာဟာအမြဲတမ်းနည်းနည်းချမ်းချမ်းရှိနေတာ
ဆိုတော့ဒီဦးသိန်းစိန်အစိုးရလက်ထက်တုန်းကကျွန်တော်တတိထားမိတာကဒီမဘာသာအထူးသဖြင့်မဘာသာတန်ဃာတော်တွေနဲ့ပတ်သက်ပြီးတော့ဟလာဟိုအေးအေးယူတာမျိုးဟိုသိမ့်မရှိပါဘူးဒါပေမဲ့လို့အခု NLD အစိုးရဟလာဖြစ်လာပြီးနောက်ပိုင်းမှာဒီတန်ဃာတော်တပိတ်တွေကိုဖြိုခွင်းတာမျိုးဟလာဒီလိုဆန္ဒပြတဲ့တန်ဃာတော်တွေကိုအေးအေးယူပြင်ဆင်လာမျိုးတွေတွေ့နေရပါတယ်ဆိုတော့ NLD အစိုးရဟာဒီတန်ဃာတော်တွေနဲ့ပတ်သက်ပြီးတော့ဟလာအေးအေးယူမှုကန့်တွယ်မှုအပိုင်းတွေဟာပုံပြီးပြင်းထန်လာတယ်လို့ဝေဖန်မှုတွေလည်းရှိပါတယ်အဲ့ဒီပုံမှာဆရာအမြင်ဘယ်လိုရှိပါအ
ရင်အစိုးရလက်ထက်မှာဒီဂျဟန်နေအဲ့လိုတပိတ်မှောက်ကြတာတို့ဘာလို့နဲ့ပတ်သက်ပြီးတော့အေးအေးယူမှုတွေမရှိခဲ့ဘူးကျွန်တော်ကလည်းအဲ့ဒါကိုထောက်ပြတာပဲဘာလို့လဲဆိုတော့ယဟန်တန်ဃာဆိုတာကလူရေးလူရလူကိစ္စတွေမှာဝင်ပြီးပါရရိုးထုံးစံမရှိဘူးဥပမာကျွန်တော်တို့လူအဖွဲ့အစည်းမှာဥပဒေဆိုတာလိုတယ်ဥပဒေဒီလူတွေအတွက်လိုအပ်တာလူတွေအတွက်လိုအပ်တဲ့ဥပဒေကိုလူတွေကပဲရေးဆွဲမယ်လူတွေကပဲညင်းမယ်ခုံမယ်လူတွေကပဲဟာလာကန့်ကွက်မယ်လူတွေကပဲအတည်ပြုမယ်လူတွေကပြဋ္ဌာန်းမယ်ဒါလူအဖွဲ့အစည်းအတွက်အဲ့ဒီမှာသာသနာတဲကိုရောက်သွားတဲ့သူတွေကလူတွေရဲ့ကိစ္စမှာလာပြီးတော့ဥပမာအိမ်တော်ရေးကိစ္စတို့နော်ဟိုတားမွေးတဲ့ကိစ္စတို့ဆိုတဲ့ကိစ္စတွေမှာလာပြီးဝင်ရောက်ပတ်သက်တာဟာဗုဒ္ဓတရားတော်အရဆိုရင်ထွေးထက်တဲ့သရွေးကိုပြန်မျိုးရာရောက်တယ်အဲ့တော့ကျွန်တော်တို့ကအဲ့လိုကိစ္စတွေမှာဟိုလူတွေကြားထဲမှာယဟန်တွေကဝင်ဝင်ပြီးတော့ယောကောတောကောနဲ့လုံနေတာတွေကိုကျွန်တော်ကမလိုလားဘူးဘာလို့မလိုလားတယ်လဲဆိုတော့ဒါကကျွန်တော်တို့ဘာသာတရားရဲ့အနှစ်သာရကိုပျက်စီးစေတယ်အစိုးရအနေနဲ့ဒါကိုတန့်ရှင်းစေချင်တယ်ဘာလို့ဆိုတော့တသနာရေးဝန်ကြီးဌာနဆိုတာကိုဖွဲ့စည်းထားတဲ့အခါမှာ သာသနာဝန်ထမ်းတွေရဲ့သူတို့ရဲ့ဒီဝီနီတော်နဲ့အညီမနေတဲ့ကိစ္စတွေမှာသာသနာရေးဝန်ကြီးဌာနကဆောင်ရွက်စေခြင်းနဲ့သို့တော့အဲ့ဒီအရင်အစိုးရလက်ထက်မှာအဲ့ဒါတွေကိုပြစ်ထားတယ်အခု NRD အစိုးရလက်ထက်မှာကျတော့ဘာဖြစ်လာလဲဆိုတော့သာသနာရေးဝန်ကြီးဌာနတွေသာသနာရေးဝန်ကြီးရဲ့အလုပ်ကိုပြပြပြင်းလှုပ်လာတာတွေ့ရတယ်ကျွန်တော်တို့ကလည်းပဲဝန်ကြီးဌာနကိုပြောတယ်ယဟန်တန်ခါနဲ့ပတ်သက်လာလို့ရှိရင်228တွယ်သောတိခါဘုတ်တွေရှိတယ်အဲ့ဒီတိခါဘုတ်တွေအပေါ်မှာကြည့်ပြီးတော့မညီညွတ်ဘူးဆိုရင်သာသနာတန်ရှင်းမှုအတွက်ဆောင်ရွက်ပေးပါလို့ကျွန်တော်တို့ကအမြဲတမ်းတိုက်တော်နေအဲ့တော့ချုပ်ပြောရရင်အရင်အစိုးရလက်ထက်မှာသူတို့ဖြစ်စေခြင်းနဲ့အတိုင်းသွားနေတဲ့ယဟန်ရဲ့လှုပ်ရက်ကိုလှည့်လျူရှုထားခဲ့တယ်ဒီအစိုးရလက်ထက်မှာတော့ဗုဒ္ဓသာသနာရဲ့မျက်နှာကိုကြည့်ပြီးတော့သာသနာရဲ့စီမံစည်းကမ်းအတိုင်းပဲသွားနေတာဖြစ်ပါတယ်ယဟန်တန်ဃာတွေကိုတမင်တကာအရေးယူဆောင်ရွက်နေတာမဟုတ်ပါဘူ
းဟောဒါနဲ့တစ်ဆက်တစ်ဆက်ထဲပေါ့နော်ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်တဲ့အငင်းပွားဝဲရာဥပဒေပုံမှန်တစ်ခုကလည်းမြန်မာနိုင်ငံမှာအခုထိဟလာပြည်ပြင်ပြောင်းလဲမှုလုပ်နေတာတွေ့ရပါတယ်66ဂါကြီးပါအဲ့တော့66ဂါကြီးကိုအပြီးတိုင်ဖြတ်သိမ်းတင်တယ်လို့ဆရာထင်လင်းဦးအနေနဲ့မြင်မိပါသလား
66ဂါကြီးကမရှိဘူးမရှိသင့်ဘူးဩအပြီးတိုင်ဖြတ်သိမ်းမှုဆိုတာတဲ့ပြောမယ်ဆိုလို့ရှင်ဒီ66ဂါကြီးကလူလိုပြောရင်မွေးဖို့မလာသင့်ဘူးအော်ပြဋ္ဌာန်းကိုပြဋ္ဌာန်းရမယ်ဥပဒေတခုမဟုတ်ဘူး။ဘာကြောင့်လဲ66ကကြီးတွေမှာပါတဲ့လူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်နေတာအောင်အတရေဖြစ်တယ်ဘာညာဆိုတဲ့ကိစ္စတွေက900ပုံမှန်900တို့ပုံမှန်905ခါဝေးတို့အခြားပုံမှန်တွေထဲမှာအကျုံးဝင်ပြီးသားရှိတယ်။အဲ့ဒါတွေကိုစုပေါင်းလိုက်ပြီးတော့66ကကြီးဆိုပြီးတော့တစ်ခါပြန်ထွက်လာတယ်။ဘာဖြစ်လို့လဲ။ဘာဖြစ်လို့လောက်တာလဲဆိုတော့မကြအဲ့ဒီ66ကကြီးပြဋ္ဌာန်းပြီးမကြခင်မှာ2015ခုနှစ်ရွေးကောက်ပွဲကလာတော့မယ်။ Facebook တို့ဘာတို့ကနေပြီးတော့နော်online ကနေပြီးတော့လှုံ့ဆော်တာတွေလာတော့မယ်အရင်အစိုးရလက်ထက်ကတာဝန်ယူခဲ့ကြတဲ့သူတွေရဲ့မှားယွင်းမှုတွေချွတ်ချော်မှုတွေအဂတိလိုက်စားမှုတွေဟာလာမမှန်မကန်လုပ်မှုတွေကိုအများပြည်သူတွေသိအောင်ဆိုပြီးတော့တင်ကြတော့မယ်အဲ့ဒါကိုကြိုပြီးပိတ်ပင်မှုအတွက်ကြိုပြီးတားဆီးဖို့အတွက်ပေါ့ဒီ60ယောက်ကကြီးကိုလှုပ်ခဲ့ကြတာနော်အဲ့တော့60ယောက်ကကြီးဒီကျွန်တော်သဘောအရာပြောရရင်ပယ်ဖြတ်ဖို့ဆိုတော့ရှိကိုရှိမလာတဲ့နဲ့ဥပဒေအဲ့တော့ဖြတ်ရမယ်တို့တော့လုံးလုံးဆယ်ဆယ်မှာဒါကိုအကြောက်အကန့်နော်ရှိတင်ပါတယ်ဆိုပြီးတော့လုံနေတဲ့သူတွေလည်းရှိတယ်ဘာလို့လို့အဲ့ရှိတင်ပါလဲဆိုတော့အဲ့ရှိတင်ပါတယ်ဆိုတာကသူတို့ကိုအကာအကွယ်ပေးမှာပေါ့ချောက်ထောက်ကြာကြီးရှိမှသာလျင်သူတို့ဘဝလုံခြုံမယ်သူတို့ရဲ့နောက်ကျောင်းနေလုံခြုံမယ်လို့ယုံကြည်နေရတဲ့သူတွေကတော့ဖျက်ချင်ကြမှာမဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာဆိုတော့ဆရာကဒီမြန်မာနိုင်ငံရေးအခင်းအကျင်းစောင့်ကြည့်လေ့လာရေးအဖွဲ့မှာဒုဥက္ကဋ္ဌဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာ NLD အစိုးရနဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဟလာငြင်းငြင်းရေးရရှိဖို့ဆိုပြီးတော့ပထမဦးစားပေးလှုပ်ဆောင်နေပါတယ်အဲ့တော့တစ်ဖက်မှာပြန်ကြည့်ရင်ဒီငြင်းငြင်းရေးရဖို့မှာအကြီးကပါဝင်နေရတဲ့တမရော်အခန်းကဏ္ဍပေါ့ဟလာတမရော်ကအတူတကွရှူးရှူးရှူးလိုက်ပါမှုမရှိသေးတဲ့အတွက်ကြောင့်မို့လို့ငြင်းငြင်းရေးရရှိဖို့မတိုးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းပေါ်နေပါတယ်ဆိုတော့ဆရာထင်လင်းဦးအမြင်ဒီအခင်းအကျင်းတွေပေါ်မှာဘယ်လိုရှိပါလဲ
တမရော်ကဒီငိမ့်ငန်းကြီးမှာပြပြဝဝမလိုက်ပါဘူးဆိုတော့ဝေဘန်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်ကအပြည့်အဝတော့လက်မခံဘူးတမရော်ကလိုက်ပါတယ်ဟုတ်တယ်လိုက်ပါပဲမဲ့သူတို့ဘယ်လိုဖြစ်လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကကျွန်တော်တို့ဒီအဓိကပြောမယ်ဆိုလို့ရှိရင်ပေါ့နော်အခုဆွေးနွေးနေတဲ့ငိမ့်ငန်းကြီးဆွေးနွေးနေတဲ့ပုံစံကတိုင်းရင်းသားလက်နက်ကင်တွေနဲ့တမရော်နဲ့အဓိကဆွေးနွေးနေရတဲ့ပုံစံဖြစ်နေတယ်ဟိုပြည်သူကတင်မြှောက်ထားတဲ့အစိုးရကကြတော့ဒီနှစ်ခုကြားထဲမှာဟိုဘက်ကလည်းနည်းနည်းလေးရှော့လိုက်ပါအောင်ဒီဘက်ကလည်းနည်းနည်းလေးလိုက်ရောလိုက်ပါအောင်ဆိုပြီးတော့ဝင်ဆက်ဆက်ပေးနေရတဲ့သူတယောက်လိုဖြစ်နေတယ်။အမှန်တကယ်ကနိုင်ငံတစ်ခုမှာငင်းငင်းရေးပေါ့ပြည်တွင်းစစ်ရက်ဖို့ငင်းငင်းရေးဆွေးနွေးကြပြီဆိုရင်ပြည်သူကတင်မြှောက်လိုက်တဲ့အစိုးရရဲ့အစိုးရရဲ့စံကျင်ဘက်မှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့ဒီနှစ်ခုဆွေးနွေးကြရမှာ။ဘာကြောင့်လဲ?တပ်မတော်ဆိုတာကအစိုးရတစ်ခုရဲ့လက်အောက်မှာပေါ့နော်။ထိန်းကျောင်းမှုထိန်းသိမ်းမှုအောက်မှာပဲရှိရမှာ။အခုကကျွန်တော်တို့နိုင်ငံရဲ့အနေအထားအရကြတော့မဟုတ်ဘူးတပ်မတော်ကတည်တည်ချာချာပုံစံဖြစ်နေတဲ့အတွက်ဒီလိုဖြစ်နေရတယ်အနောက်တစ်ချက်ကကြတော့တိုင်းရင်းသားတွေဘက်ကလည်းပဲလူလားတောင်းဆိုတာတွေရှိတယ်ဒီအဟာရထဲထဲဝင်ဝင်ကျွန်တော်တို့မသိနိုင်ဘူးတပ်မတော်ဘက်ကလည်းတင်းခံထားတဲ့အစီအပိုင်းတွေရှိတယ်အဲ့တော့မေစုပြောတဲ့စကားလိုပဲအမြဲတမ်းဘယ်သူပဲဖြစ်ဖြစ်လက်တွေပိုက်ထားရင်တော့ရင်းရင်းအပ်လို့မရဘူးလက်သီးတွေဆုပ်ထားရင်တော့လက်ဆွဲနှုတ်ဆက်ဖို့ဆိုတာမဖြစ်နိုင်ဘူးအဲ့တော့နှစ်ဖက်စလုံးကတော့ရှော့ကြရလိမ့်မယ်
။ဟုတ်ကဲ့ခင်ဗျာ။နောက်တစ်ခုကဆရာထင်လင်းဦးကိုတိုင်ကပေါ့လေ။ဒီစေဘေးရှောင်စေဘေးဒုက္ခသည်ကလေးငယ်တွေနဲ့ပတ်သက်ပြီးတော့ပရာဟိတလုပ်ငန်းပေါ့နော်။ပညာရိတ်မွန်ဟ ဟလာဒီလိုအဖွဲ့အစည်းမှာဥက္ကဋ္ဌဖြစ်ဆောင်ရွက်နေပြီးတော့ဟလာစေဘေးဒုက္ခသည်တွေနဲ့ပတ်သက်လို့အကူအညီပေးနေသူတယောက်လို့သိထားရပါတယ
်ဟုတ်ကဲ့
အဲ့တော့လက်ရှိမှာကျွန်တော်တို့ကြားနေရတာဟလာဥမာရှမ်းပြည်နယ်မှာကချင်းပြည်နယ်မှာတိုက်ပွဲတွေကဆက်ဖြစ်နေတော့မှာပဲအဲ့တော့ဆရာသိထားသလောက်ဆိုရင်ဒီစေဘေးဒုက္ခသည်တွေရဲ့အရေးဟာဘလောက်ထိစိုးရိမ်ပွဲရှိနေပါလဲ
အများကြီးစိုးရိမ်စရာပါပဲဘာလို့လဲဆိုတော့ကျွန်တော်တို့စီမားကငိမ့်ညံရေးငိမ့်ညံရေးလို့ပြောလိုက်ပြီးရဲ့အဲ့ဒီငိမ့်ညံရေးဆွေးနွေးတဲ့အချိန်မှာပဲရှေပွဲတွေကပေါ်လာတယ်ငိမ့်ညံရေးဆွေးနွေးပြီးပြီဆိုတာနဲ့ထပ်ပြီးတော့ပို့ပြီးတော့ violent မို့ပြင်းထန်တဲ့ရှေပွဲတွေပေါ်ပေါ်လာတယ်အဲ့ဒါကစိုးရိမ်စရာအခုဆိုရင်ကျွန်တော်ကအခုလာရှိုးမှာလုံမှာစစ်ဘေးတင့်မိဘမဲ့ကလေးများပြန်လဲပြုစုပြောထောင်ရေးကေဟာပေါ့ကျွန်တော်တို့သွားတယ်စစ်ဘေးဥမာဆောင်းနေသွားပြီးတော့လှူကြတယ်အဝေးအစားတွေလှူတယ်သွားလူနေနဲ့ဘာတွေ့လာလဲဆိုတော့ခိုကိုရမယ်မိဘမဲ့သွားတဲ့ကလေးတွေတွေ့နေရပြီအဲ့ဒီကလေးတွေရဲ့အနာဂတ်ကိုဘယ်သူတာဝန်ယူမှာလဲဒီကလေးတွေဘုန်းကြီးတော်ကြီးကျောင်းနေမှာနေကြရတယ်ဘုန်းတော်ကြီးတွေကဒီကလေးတွေကိုကျွေးမွေးပြုစုဆောင်ရှောက်ထားကြတယ်တိုးတော့ဘုန်းတော်ကြီးတွေမှာလည်းပဲဟိုတချို့ဆိုလို့ရှိရင်ဆုံးကုန်းကိစ္စတောင်အခက်အခဲဖြစ်တော့ဒီကလေးတွေကိုကျွေးတော့ကျွေးနိုင်မယ်တိုးတော့ဘဝကိုထူထောင်ဖို့ဆိုတာတော့ပြီးဖို့ဆိုတော့မဖြစ်နိုင်ဘူးကျွန်တော်တို့နိုင်ငံမှာပဲဘယ်နိုင်ငံဖြစ်ဖြစ်ပြောကြတယ်လူငယ်ဆိုတာတိုင်းပြည်ရဲ့အနာဂတ်ဒီမှာတိုင်းပြည်ရဲ့အနာဂတ်ကြီးကျိုးပဲ့နေပြီ။တိုင်းပြည်ရဲ့အနာဂတ်ကိုဖော်ဆောင်တဲ့အထဲမှာဒီကလေးတွေပါဝင်ခွင့်မရဘူးလား။ဒီကလေးတွေကိုပြစ်ထားကြတော့မှာလား။အဲ့ဒီအတော့ကြောင့်မလို့ပထမတော့ကျွန်တော်တို့ဒီစစ်ပွဲတွေဖြစ်နေတဲ့မြတ်ဒီဂီဟာမျိုးတွေကလှုပ်ဖို့ဆိုတာမှဖြစ်နိုင်ဘူးလို့တွက်ထားပေမဲ့ဒီစစ်ပွဲတွေဘရော့ရက်မယ်မှမသိတဲ့အခါကျတော့ကျွန်တော်မနေနိုင်တော့ဘူး။အဲ့ဒီစစ်ပွဲတွေချိနေတဲ့ဂျားတွေကပဲဒီပရာဟိတဂီဟာကိုထူထောင်ဖို့ပေါ့ကျွန်တော်ကြိုးစားတယ်။အဲ့ဒါကိုလည်းပဲဟိုသူများအထောက်အပံ့နဲ့မဟုတ်ဘဲနဲ့ကျွန်တော်တို့မိတ်ဆွေတူချင်းတလားတပေါင်းစီထည့်ဝင်ပြီးတော့ကလေးတွေပေါ်အောင်ပြုစုပြူထောင်သွားမှာပါ
ကျွန်တော်နောက်ဆုံးတစ်ခွန်းလေးမေးချင်တာပါအဲ့တော့ဆရာထင်လင်းဦးကအမေရိကန်ပြည်ထောင်စုကိုစာပေဟောပြောပွဲအတွက်ရောက်ရှိလာတာပေါ့နော်ဒီဒီမိုကရေစီနိုင်ငံရင်းတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံကိုရောက်တုံးရောက်ခိုက်မှာဟလာမြန်မာနိုင်ငံကလည်းဒီမိုကရေစီအသွင်ကူးပြောင်းရေးကိုသွားနေတာဆိုတော့ကိုယ်နိုင်ငံအတွက်ဟလာဘလို့တန်ဖိုးရှိတဲ့အရာတစ်ခုကိုပေါ့လေးလာတွေ့ရှိထားတာရှိပါလေ
ဒီနိုင်ငံကအခုဆိုရင်တော့နှစ်ပေါင်း250ကျော်ပြီပေါ့ဆင်ဆက်မပြတ်ဒီမိုကရေစီအဲ့ဒီဒီမိုကရေစီကိုအစိုးရအဆက်ဆက်ကတင်ထိမ့်သိမ်းကာကွယ်ဆောင်ရှောက်သွားကြတာမဟုတ်ဘူးပြည်သူတွေကလည်းပဲဒီမိုကရေစီကိုငါတို့ကာကွယ်ရမယ်ဆိုတာကိုအမြဲတမ်းသိနေကြတာနောက်ဆုံးចောင်းသားလေးတွေကလေးသူငယ်လေးတွေရဲ့အဆဒါကကျွန်တော်တို့ရရမယ်ရပိုင်권ဆိုတာကိုသူတို့နားလည်ကြတယ်ဒီရပိုင်권ကိုကာကွယ်ကြတာအဲ့ဒီဥစ္စာကိုကျွန်တော်နိုင်ငံသူနိုင်ငံသားတွေကိုအရင်ပေးမယ်ငါတို့ရပိုင်권ကိုနည်းနည်းလေးထိပါလာတဲ့နဲ့ဒီအစိုးရငါတို့လက်မခံဘူးဆိုတဲ့စိတ်နဲ့ကာကွယ်ဆောင်ရှောက်ရဲတဲ့တတ္တိတွေမွေးရမယ်နောက်တစ်ချက်ဒါကတော့ကျွန်တော်တည်တည်ချာချာလေးလေးနဲ့ပြောချင်တယ်နိုင်ငံတစ်ခုမှာတမတော်လက်နက်ကိုင်အဖွဲ့အစည်းတစ်ခုကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရလက်အောက်မှာပဲအုတ်ထိန်မှုအောက်မှာပဲရှိရမယ်အဲ့လိုမဟုတ်ရင်ဒီမိုကရေစီဆိုတာပြေဝမှုမရှိဘူးတခြားနိုင်ငံမှာဆိုလို့ရှိရင်စစ်ဘုံချုပ်ကြီးတယောက်နဲ့တမနာနဲ့ထိတ်တိုက်တွေ့ပြီဆိုရင်အာဏာသိမ်းမှုဆိုတာမျိုးတွေပေါ်ပေါက်လာတတ်တယ်။ဒီနိုင်ငံမှာအမေရိကန်နိုင်ငံမှာဒါမျိုးမရဘူး။ပြည်သူကတင်ပြောက်ထားတဲ့တမနာကဘုံချုပ်ကြီးတယောက်ကိုထုတ်ပယ်နိုင်ခဲ့တယ်။အဲ့ဒါမျိုးဖြစ်လာမှသာလျှင်ဒီနိုင်ငံရဲ့ဒီမိုကရေစီကတကယ်ပြည်ပြင်းနဲ့တကယ်ဆင်ဆက်မပြတ်ခိုင်မြဲမယ်ဆိုတာကိုကျွန်တော်နိုင်ငံသားတွေကိုပေးခြင်းနဲ့ကျွန်တော်တို့နိုင်ငံကိုအဲ့ဒီအဆင့်ရောက်တဲ့အချိန်ကျွန်တော်တို့ကြိုးစားသွားကြရလိမ့်မယ်လို့တဖြည်းဖြည်းချင်းဒါလေးပြောချင်ပါတယ်။
ဖီယိုရီကထုတ်လွှင့်ပေးနေတဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာနေ့မနက်ပိုင်းမှာနောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးပါရစေ။
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက်ဖီယိုအမေရိကန်တန်ရဲ့နိုဝင်ဘာလ6ရက်မနေ့9နာရီအထိနှာစင်ကြရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေလည်းမြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနှာစင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့ရက်ကြီးအုတ်ချုပ်ရေမှုရွေးပွဲတိုင်းပြည်အတွက်ဘလောက်အရေးကြီးသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာကိုနှာစင်နိုင်ပါတယ်အစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရမှာပါရှင်အခုအရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနှာစင်ကြရအောင်ပါရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်ပထမအဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့သဘောကျပါတယ်ဆိုပြီးတော့ Facebook မှာမှတ်ချက်တူလေးတွေလာရေးလာတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုဝေမျှပေးကြပါတယ်နိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က Anti English စာတင်ပေးတာအရန်ကောင်းတယ်တေချာကိုရှင်းပြတာစနစ်ကျပါတယ်ဆိုပြီးတော့ရေးလာပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းက Anti Dollar လာတဲ့အပတ်စဉ်ပို့ချပေးနေတဲ့ American Idiom အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါတယ်နော်ဒီအစီအစဉ်ကိုကျွန်တော်တို့ရုပ်မြင်သံကြားကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုးရေဒီယိုအစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်သောရရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမျက်မှောက်နိုင်ငံရေးလောကဆိုင်ရာ EDN အသုံးအနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးတော့ရေးလာတာပါ။ရေဒီယိုကနေရောတယ်လီဖုန်းတဲကပါ VOA မြန်မာပိုင်းရဲ့ EDN သင်ခန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ရေးလာပါတယ်။တီဟာကြီးဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ကျမတို့တင်ပေးတဲ့သတင်းတစ်ပုတ်ဖြစ်တဲ့နေပြည်တော်လေစိတ်လက်နက်မှုနဲ့တရားဥပဒေစိုးမိုးရေးသတင်းကိုနားဆင်ပြီးတော့သူကစလိုင်းချိုမနာထန်းဆိုတဲ့သောရရှင်ဖြစ်ပါတယ်။ဒီချင်းလူမျိုးသောရရှင်ကသတင်းတွေနားထောင်ရတာဘ ഹു ဒုဒရရလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းသချင်းလေးတွေမြန်မာသချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်။ဒီမှာညောင်ကံမျိုးဂျေးခစ်ရင်ချင်းမှုဆောင်ကပါဆိုတဲ့သောရရှင်ကတော့နာမည်တော့ရေးမထားပါဘူး။သူကမင်္ဂလာပါကျွန်တော်လည်း VOE ကိုနားဆင်သူပါတချင်းတွေထုတ်လွှင့်ပေးတာကိုလည်းအလွန်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်ရှင် VOE စီစဉ်တွေကိုနားဆင်ပြီးနောက်ထပ်ရေးလာတဲ့သူတစ်ယောက်ကတော့တီရာဆိုတဲ့သောရရှင်ဖြစ်ပါတယ်သူကစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်အပါအဝင် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုကြိုက်ပါတယ်လို့ VOE ကို email တို့လေးရေးပြီးတော့ပြောလာခဲ့ပါတယ် VOE ကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မနဲ့အကြီးကျယ်စိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာတွေအများကြီးတွေ့ရှိရပါတယ်ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကြေနပ်ကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိုင်းသာဖော်ပြရတာဖြစ်ပါတယ်နော်။ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေကိုတုံ့ပြန်ရေးသားလာတဲ့သူတယောက်ကတော့သူ့ရဲ့နာမည်ကို Dia ကလို့ရေးလာပါတယ် VOE ကိုမှတ်ချက်လေးရေးပြီးပို့လာတာပါ။နားထောင်တဲ့သူတွေစိတ်ဝင်စားမဲ့သတင်းကြိုက်မဲ့သတင်းကိုသာရေးမယ်ဆိုရင်တော့ဒါဟာသတင်းအမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲ။သတင်းဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းရင်လည်းလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးတော့ရေးလာပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေနောက်ပြီးတော့သောရရှင်ရဲ့နိုင်ငံရေးအမည်နဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့ဖျော်ဖြေပေးကြပါရစေ။ဒီတစ်ပတ်တော့ Imagine Dragons Rock အဖွဲ့တီးဆိုထားတဲ့ Thunder ဆိုတဲ့တချင်နဲ့ဖျော်ဖြေပေးကြတာပါ။လောလောဆယ် Billboard Hot အဖြစ်ဆုံးတေး10ဘုတ်စီးရင်မှာတော့နံပါတ်5ချိန်နေတာဖြစ်ပါတယ်။ဒီတချင်းကသူတို့အဖွဲ့ရဲ့တတိယမြောက်စတူဒီယိုတေးတက်ပြား Evolve ထဲကဒုတိယမြောက်ထွက်တဲ့တချင်းဖြစ်ပြီးတော့ဒီတချင်းက Billboard and Clio Top TV Commercials အကောင်းဆုံးတချင်းများစီးရင်မှာလဲဩဂုတ်လမှာနံပါတ်1ချိန်သွားပါတယ်။သူကအခုလောလောဆယ်ဆိုရင် Billboard Hot 100စီးရင်မှာနံပါတ်5ဖြစ်နေပြီးတော့ Belarus ချက်ပြည်သူသမရနိုင်ငံ Latvia နိုင်ငံတို့မှာအကောင်းဆုံးတင်းနံပါတ်1ချိန်ပါတယ်။Austria, Belgium, Germany, Italy, Poland, Russia, Sweden, Switzerland ဒီလိုဥရောပနိုင်ငံတွေနဲ့တခြားနိုင်ငံပေါင်း73နိုင်ငံမှာနံပါတ်10တဲ့ဝင်တာပါ။ Billboard ရဲ့ online ပေါ်ကတေးသချင်းရောင်းချမှုအကောင်းဆုံးစီးရင်မှာလည်းအရောင်းအကောင်းဆုံးသချင်းဖြစ်ပါတယ်။ဒါကသူတို့အဖွဲ့အတွက်ဒီလိုမျိုးအရောင်းအကောင်းဆုံးနေရာရောက်တာပထမဦးဆုံးအချိန်ပဲဖြစ်ပါတယ်။2013ခုနှစ်မှာထွက်တဲ့ New Zealand အဆိုတော့ Lord ရဲ့ Royal ဆိုတဲ့သချင်း၅ဘက်စတိုက်နံပါတ်1နေရာယူသွားပြီးတဲ့နောက်ပိုင်းမှာလည်းဒီ Rock သချင်းတစ်ပုတ် online အရောင်းအကောင်းဆုံးတေးသချင်းနေရာကိုအခု Emerging Dragon ရဲ့ Thunder တချင်းကပထမဆုံးအချိန်ပြန်ရောက်လာတာပါ။သူ့ရဲ့ဒီခွေတွေကပထမထွက်သွားတဲ့ Believer ဆိုတဲ့တချင်းကလည်းနံပါတ်1နေရာအထိရောက်ခဲ့ပါတယ်။ Las Vegas မြို့က Rock တွေဖွဲ့ပြီးတော့စုဖွဲ့ထားတဲ့ Alt Rock အဖွဲ့ Emerging Dragon ချာ2008ခုနှစ်ထဲကစပြီးတော့ထွက်လာတာဖြစ်ပေမဲ့ဒီနှစ်မှာမှအောင်မြင်မှုတွေဒီလောက်ကြီးကြီးကျယ်ကျယ်ရနေကြတာပါဒီတော့ Emerging Dragon ချဲ့နောက်ဆုံးလူကြိုက်အများဆုံးတချင်ဖြစ်တဲ့ Thunder ဆိုတဲ့တချင်လေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါမယ်။နားဆင်တဲ့သူတွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားထောင်ကြည့်ပါအောင်နော်။ Just a young gun with the quick fuse I was uptight wanna let loose I was dreaming of bigger things and wanna leave my old life behind Not a yes sir not a follower fit the box fit the mold have a seat in the foyer take a number I was lightning before the thunder. Thunder, 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 feel the thunder. Lightning and the thunder. Thunder, feel the thunder. Lightning and the thunder. Thunder, thunder, thunder. Were laughing in my classes while I was scheming for the masses. Who do you think you are? Dreaming about being a big star. They say you're basic, they say you're easy. You're always riding in the backseat. Now I'm smiling from the stage while you were clapping. Emerging Dragon အဖွဲ့တည်ဆူထားတဲ့ Thunder ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့သောရရှင်နဲ့တောင်းဆိုထားတဲ့မြန်မာတချင်လေးတစ်ပုဒ်နဲ့လည်းဒေးလက်ဆောင်အဖြစ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ပေးစာတွေကိုအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ပထမအဦးဆုံးဒီကျွန်တော်တို့ VOE ကထုတ်လွှင့်ပေးထားတဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးပြန်ရေးလာတဲ့သောရရှင်ရဲ့အမြင်ကိုဝေမျှပေးခြင်းပါတယ်။ဥကြောဇန်တာအပတ်တိုင်းတင်ဆက်ပေးနေတဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။မယောထွေးတဲ့အစ္စလမ်မုန်တီးရေးစိတ်နဲ့နေဆက်လုံခြုံရေးဆိုတဲ့ခေါင်းစဉ်နဲ့မြမမျက်မှောက်ရေးရာဆွေးနွေးခန်းမှာအော်တိုဘာလ17ရက်နေ့ကထုတ်လွှင့်ပေးသွားတာပါ။မြမနိုင်ငံမှာအစ္စလမ်မုန်တီးစိတ်တွေလွှမ်းမိုးနေတယ်လို့အထင်ခံနေရတဲ့အချိန်မှာရခိုင်မြောက်ပိုင်းပြည်ထနာနေဆက်လုံခြုံရေးပြည်ထနာကိုခိုင်တွယ်ဖြေရှင်းတဲ့နေရာမှာထင်းတိုင်းမပေါက်ဖြစ်နေတာလည်းအားလုံးအသိပါပဲတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းလဲနေတဲ့ကမ္ဘာပေါ်ကတရားဥပဒေစိုးမိုးရေးနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုလာပြီးတော့ဒီအမေရိကန်ပြည်အောင်စုမှလာတက်ရောက်တဲ့မြန်မာနိုင်ငံကလူခွင့်ရေးရှင်နေဦးသိန်းသန့်ဦးနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာပါသူတို့ဆွေးနွေးသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပဲသောရရှင်တယောက်ကသူ့ရဲ့အမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြီးတော့ VOE ကိုလှမ်းပို့လာပါတယ်ရှင်
ထက်မြဆူရှာတဲ့အမြင်ပွင့်လင်းတဲ့စိတ်ဓာတ်ကိုတရားဥပဒေအခြေခံနဲ့လွတ်မသွားတဲ့ရည်တည်ချက်နဲ့ဆွေးနွေးသွားတာအထူးကိုသဘောကျပါတယ် NLD ရဲ့အခြေခံမူလို့သဘောထားတို့ဟာရှင်းလင်းပြတ်သားမှုမရှိဘဲနဲ့ဘလုံးဘူးတွေဖြစ်နေပါတယ်ရိုဟင်ဂျာမရှိဘူးလို့ပြောနေတာလည်းရှိတယ်တရားမဝင်ခိုးဝင်တဲ့ဘင်္ဂါလီနဲ့ရောထွေးပြောနေတာလည်းတွေ့ရပါတယ်တမိုင်းဖြစ်ရဖြစ်စဉ်ဆိုတာတစ်ကဖြစ်ရဖြစ်စဉ်တွေပါကောင်းတာဖြစ်စီမကောင်းတာဖြစ်စီကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီတမိုင်းကတမိုင်းမှာပဲလက်မခံလို့မရပါဘူးဟိုးတစ်ချိန်ကတမိုင်းဖြစ်ရတစ်ခုကိုပြန်ကြည့်ပါ1968နိုဝင်ဘာလ29ရက်နေ့ဒီတော်လိုင်းကောင်စီဥက္ကဋ္ဌဘုရုပ်နေဝင်းကနေပြီးတော့ဒီအတိုက်ခံခေါင်းဆောင်33အကြံပေးဖွဲ့နဲ့တွေ့ဆုံပွဲမှာဒီမိုကရေစီခေါင်းဆောင်ဖြစ်တဲ့ဦးနုကဆရာနာသိမ့်မှုကိုတမိုင်းအမဲဆက်ဖြစ်နဲ့ပြက်ပြက်သားသားယုံကြည်သဖြင့်အာဏာပြန်ဖို့ပဲအကြံပေးခဲ့ပါတယ်။ပြင်ရွေးမရတဲ့ဖြစ်ရဖြစ်နဲ့သူကသဘောထားခဲ့ပါတယ်။ကျွန်တော်တို့ကြိုက်တာဖြစ်စီမကြိုက်တာဖြစ်စီတမိုင်းဖြစ်ကအမှန်ဖြစ်ပြီးတော့62ဆရာနာသိမ့်အစိုးရဖြစ်နဲ့နောက်ပိုင်းစစ်အစိုးရမျိုးမျိုးပြောင်းခဲ့ပြီးမြေရေးဆွဲခဲ့တဲ့ဖွဲ့စည်းပုံခြေခံမူလအစကနေပြီးတော့ဒီအစင်းစင်းဆက်ခံလွှဲပြောင်းတဲ့ပြည်ထောင်ချက်အရဆက်ခံလာတဲ့အဖြစ်ကိုပဲတွေ့ရမှာဖြစ်ပါတယ်။တမိုင်းဖြစ်ကတမိုင်းဖြစ်ရတမိုင်းသာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရစစ်တပ်ကနိုင်ငံရေးဥဆောင်မှုအခမ်းအနားနဲ့ကာကွယ်ရေးပြည်ထောင်ရေးနေဆက်လုံခြုံရေးစတဲ့အရေးကြီးတဲ့ဝန်ကြီးဌာနတွေကို COC ချုပ်ကပဲဗိုလ်ချုပ်တွေကိုခန့်နိုင်ပြီးတော့လွှတ်တော်ရဲ့အမတ်၄ပုံ၃ပုံကိုစစ်တပ်ကိုယ်စားလှယ်တွေပါဝင်နေလို့အခြေခံဥပဒေဘောင်တွင်းကအခြေခံဥပဒေကိုပြင်ဖို့85ရာခိုင်နှုန်းကျော်မှရမယ်ဆိုတဲ့ပြည်ထောင်ချက်ကလုံးဝပြင်လို့မရအောင်ဖြစ်စေခဲ့တာပါ။ဒါတွေကဖြစ်ရမှာပါတမိုင်းဖြစ်ရကိုလက်ခံပြီးတော့လက်ရှိအခြေအနေကိုတရားမျှတမှုဥပဒေအခြေခံပေါ်မှာရှင်းလင်းမှပြီးဆုံးမှဖြစ်ပါတယ်
။အခုဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်ဆောင်ကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်ရှင်။မင်းဝင်းနိုင်ဆိုတဲ့တော်ရရှင်မှာမော်လမြိုင်ကရေးလာတာပါ
။မ
မွန်ပြည်နယ်မော်လမြိုင်နိုင်ငံကူးလက်မှတ်ထုတ်ပေးရုံမှာနိုင်ငံကူးလက်မှတ်လာရောက်လျှောက်ထားသူတွေကိုလူမျိုးဘာသာခွဲခြားပြီးတော့တခြားဘာသာဝင်တွေလာရောက်လျှောက်ထားရင်ဆယ်ရက်ကြာမယ်လို့ပြောပါတယ်။အစ္စလာမ်ဆိုရင်တော့၃လကြာမယ်လို့ပြောပါတယ်။အစ္စလာမ်ဘာသာဝင်တွေကိုနိုင်ကအမတ်တရှိပါလျက်နဲ့ခွဲခြားဆက်ဆံနေတာဟာတာဝန်ရှိလူကြီးတွေကညွှန်ကြားစေခိုင်းထားတာလား။ဒါမှမဟုတ်အောက်ခြေကနေပြီးတော့ခွဲခြားဆက်ဆံပြီးတော့လက်ငွေအကျိုးအတွက်ပြုလုပ်နေတာလားဆိုတာကိုစစ်ဆေးကြက်မှတ်ပေးဖို့လိုနေပါတယ်။
ဒါတမင်တက်တက်လားကြားကနေပြောတဲ့လက်ပေးလက်ယူဖြစ်နေတာလားဆိုတာတေချာစစ်စစ်ကြက်မှတ်ပေးဖို့ဆိုပြီးတော့အထက်ကိုပန်ကြားလာတာဖြစ်ပါတယ်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့တေးတောင်းလာတဲ့သောရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့တေးချစ်သောရရှင်လေးကိုဖျော်ဖြေပေးကြပါတယ်ရှင်မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်သောရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တခြင်းလေးတစ်ပုဒ်ဖွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်သူကတော့လေးပြူရဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနားဆင်ခြင်းပါတယ်ဆိုပြီးတော့ VOE ကိုတယ်လီဖုန်းဆက်ပြီးတော့မြစ်တာဒီလက်ဆောင်တောင်းလာတာပါဒါကြောင့်တေးတောင်းတဲ့သောရရှင်ကိုတန်းစော်ဦးနဲ့တခြားတေးချစ်သောရရှင်တွေအားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
จ้องด้วยไอ้มะยาบูอเมรลหนีบาดียูสตอร์ดูเมียเปียงเลยนะ
ဆိုထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းနှင်းကြရနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်တာပါလွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာကတော့ bammy.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
share your message now me more
မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းနေ့မှနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံတက်ချက်ကိုနားဆင်ကြရပါမယ်။ရက်ကျေးအုပ်ချုပ်ရေးမှူးရွေးပွဲတိုင်းပြည်အတွက်ဘလောက်အရေးကြီးသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအခုညီတင်ဆက်ထားပါရဲ့ရှင်။
ရဲ့ရပိုင်းကနိုင်ငံတော်သမ္မတရုံးဟာရက်ကွက်ဓမ္မမှုကျေးရွာအုပ်စုတွေရဲ့အုပ်ချုပ်ရေးမှုရွေးချယ်ရေးနဲ့ပတ်သက်ပြီးပြည်내နဲ့တိုင်းဝန်ကြီးချုပ်တွေကိုညွှန်ကြားစာတစ်စောင်ပေးပို့ထားပါတယ်။2016ခုနှစ်ဒီဇင်ဘာ2ရက်ကတတိယအကြိမ်ပြင်ဆင်ပြဋ္ဌာန်းပြီးဖြစ်တဲ့ရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေမှာအုပ်ချုပ်ရေးမှုတွေရဲ့သက်တမ်းဟာသမ္မတသက်တမ်းအတိုင်းဖြစ်ရမယ်ဆိုပြီးပြင်ဆင်ထားတာကြောင့်လက်ရှိသမ္မတဦးထင်ကျော်ရဲ့သက်တမ်းမှာပထမဦးဆုံးအကြိမ်ရွေးချယ်တင်မြှောက်ပွဲကျင်းပပေးရတာလို့သိရပါတယ်။ဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းနေစေမြန်မာနိုင်ငံမှာရက်ကွက်နဲ့ကျေးရွာအုပ်စုအဆင့်အုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေဟာဘလောက်အရေးပါသလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ။
အရင်ဆင်အာဏာရှင်တွေစိတ်ကြရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်ကိုအခြေခံပါတယ်လို့ပြောဖို့အတော်ခက်ခဲပါတယ်။ဖွဲ့စည်းပုံအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာသမ္မတရွေးချယ်မဲ့အဖွဲ့ရဲ့25ရာခိုင်နှုန်းသောမဲကိုရယူထားပါတယ်။ဒါကြောင့်ပြည်ထောင်စုအဆင့်ရွေးကောက်ပွဲမှာတက်မတော်ကထောက်ခံတဲ့ပါတီဆို34ရာခိုင်နှုန်းလောက်အနိုင်ရတာနဲ့တက်မတော်အမတ်တွေနဲ့ပေါင်းပြီးသမ္မတတယောက်ရွေးနိုင်အစိုးရဖွဲ့နိုင်မယ့်အနေအထားမျိုးဖန်တီးထားပါတယ်။တက်မတော်ကပူးပေါင်းမထားတဲ့ဥပမာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီလိုမျိုးဆိုရွေးကောက်ပွဲမှာ68ရာခိုင်နှုန်းအထက်အနိုင်ရမှသမ္မတရွေးနိုင်အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်သူလူထုကြီးရဲ့တခက်နဲ့ထောက်ခံမှုကြောင့်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်အနိုင်ရသမ္မတရွေးနိုင်အစိုးရဖွဲ့နိုင်ဆိုတဲ့အခြေအနေရောက်ခဲ့ပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေကိုသမ္မတကခန့်အပ်နိုင်တာကြောင့်လက်ရှိတိုင်းနယ်ပြည်နယ်တွေမှာ NLD ဝင်ကြီးချုပ်တွေအုပ်ချုပ်နေကြပါပြီ။ဒါပေမဲ့တကယ်အုပ်ချုပ်ရေးလုပ်ငန်းကိုလက်တွေတာဝန်ယူထားကြတဲ့ခရိုင်မြို့နယ်နဲ့ရက်ကွက်ဒါမှမဟုတ်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတော့ NLD အစိုးရကခန့်လို့မရပါဘူး။ဖွဲ့စည်းပုံပုံမှန288ခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးခေါင်းစဉ်အောက်မှာခရိုင်အစ်စ်နှစ်မြို့နယ်အစင်တို့ဤအုပ်ချုပ်ရေးကိုနိုင်ငံဝန်ထမ်းများအားတာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးဖော်ပြထားပါတယ်။နိုင်ငံဝန်ထမ်းတွေဆိုတာပြည်ထောင်စုဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေဖြစ်ပြီးပြည်ထောင်စုဝန်ကြီးဌာနကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘိုလ်ချုပ်တယောက်ကတာဝန်ယူထားပါတယ်။ဒါကြောင့်အုပ်ချုပ်ရေးနဲ့ပတ်သက်ရင်တက်မတော်ကပဲဒီကနေ့အချိန်ထိချုပ်ကင်ထားတယ်လို့ဝေဖန်နေကြတာဖြစ်ပါတယ်။အလားတူဖွဲ့စည်းပုံပုံမှ289ရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးခေါင်းစဉ်အောက်မှာတော့ရက်ကွက်သို့မဟုတ်ကျေးရွာအုပ်စု၏အုပ်ချုပ်ရေးကိုရက်ရွာကကြီးညိုလေးစားပြီးတိုက်ခါသမာဓိရှိသည့်ပုဂ္ဂိုလ်တဦးကိုဥပဒေနဲ့အညီခန့်အပ်တာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးတော့ဖော်ပြထားပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်သမရတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခရိုင်မြို့နယ်အုပ်ချုပ်ရေးမှူးအပါအဝင်နောက်ဆုံးရက်ွက်ကျေးရွာအစအုပ်ချုပ်ရေးမှုအထိပြည်သူတွေဓာတ်ရိုက်ရွေးချယ်ခန့်အပ်နိုင်သူတယောက်မှမပါပါဘူး။ဒါကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအဖြစ်ဝေဖန်ခံရတာဖြစ်ပါတယ်။တခုတော့တော်ပါသေးတယ်။အရင်လွတ်တော်လက်ထက်ကရက်ွက်နဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေနဲ့အညီအုပ်ချုပ်ရေးမှုတွေကိုရွေးချယ်ခန့်အပ်ခဲ့တဲ့ကိစ္စပါ။ဥပဒေနဲ့အညီဆိုပေမဲ့အုပ်ချုပ်ရေးမှုရွေးချယ်တဲ့စနစ်ကိုရှုပ်ထွေးအောင်လုပ်ထားတာပြည်သူတွေနားမလည်တာပါဝင်ခွင့်နည်းတာသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးတွေကဝင်ရောက်ဆွတ်ဖက်ဖို့အခြေအနေပေးထားတာစတဲ့အကြောင်းအကျောင်းတွေကြောင့်ရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးအတော်များများဟာတကယ်နေထိုင်တဲ့ပြည်သူတွေရဲ့ဆန္ဒနဲ့ညီညွတ်တဲ့လူမျိုးတွေမဖြစ်ခဲ့ပါဘူး။ဒါရင်မကသမရဦးသိန်းစိန်အစိုးရဟာသူတို့အစိုးရသက်တမ်းမကုန်မီရက်ကျေးအုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေနောက်တစ်ကြိမ်တက်တုတ်ရိုက်ကျင်းပစေခဲ့ပါသေးတယ်
။ဒီလိုနဲ့2016ခုနှစ်ဧပြီလ NLD အစိုးရတက်လာချိန်တိုင်အောင်ခရိုင်မြို့နယ်နဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေဆိုတာပြည်ထရေးကတနည်းပြောရရင်တက်မတော်ကဩစာညောင်းတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့ပုံသဏ္ဍာန်မျိုးဆက်ဖြစ်နေစေခဲ့ပါတယ်။အထိပယ်ကတော့ NLD ဟာတမရအစိုးရအဖွဲ့ဝင်ကြီးတွေပြည်နယ်နဲ့တိုင်းဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုခန့်အပ်တာဝန်ပေးနိုင်ခဲ့ပေမယ့်တကယ်တကယ်အောက်ခြေခရိုင်မြို့နယ်နဲ့ရက်ကျေးတွေကိုဩစာမညောင်းမဲတက်မတော်ကပဲတကယ်အုပ်ချုပ်ရေးကိုဆက်ပြီးချုပ်ကင်နေတဲ့အနေအထားကိုရောက်ရှိစေတာဒီကနေ့အထိပါပဲ။ဒါကြောင့်လဲတိုင်းပြည်မှာ NLD အစိုးရတက်လာပေမဲ့တကယ်အုပ်ချုပ်ရေးကတော့တက်မတော်လက်ထဲမှာပဲဆိုပြီးဝေဖန်မှုရှိနေကြတာပါ။ ဘလို့ပဲဖြစ်ဖြစ်တိုင်းပြည်တစ်ပြည်မှာအောက်ခြေအုပ်ချုပ်ရေးမှုတွေရဲ့အခန်းကဏ္ဍအလွန်အရေးကြီးတယ်ဆိုတာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့ NLD ပါတီလေးလေးနက်နက်နားလည်ပုံရပါတယ်။ဒါကြောင့်2016နှစ်ကုန်မှာရက်ကြီးဥပဒေကိုတတိယအကြိမ်ပြင်ဆင်ပါတယ်။ပြင်ဆင်ချက်ထဲမှာအိမ်တော်စုတစုရဲ့အိမ်တော်ဦးစီးဒါမှမဟုတ်အသက်18နှစ်ပြည့်ပြီးသူကိုယ်စားလှယ်တယောက်မဲပေးခွင့်ရတဲ့စနစ်ဖြစ်လာပါတယ်။အရင်ဥပဒေတုန်းကထက်ပြည်သူ့ဆန္ဒပိုပြီးထင်ဟပ်နိုင်တဲ့စနစ်မျိုးပါ။ဒါအပြင်ရက်ကြီးအုပ်ချုပ်ရေးမှုတွေရဲ့တက်တန်းကိုသမရတက်တန်းအတိုင်းဖြစ်ရမယ်လို့ပြင်ဆင်ထားတဲ့အတွက်အခုသမရလက်ထက်မှာဥပဒေနဲ့အညီရွေးချယ်ပွဲပြန်လုပ်နိုင်တာဖြစ်ပါတယ်။ဒီရွေးချယ်ပွဲကိုအချိန်လေးလအတွင်းတနိုင်ငံလုံးမှာကျင်းပကြမှာဖြစ်ပါတယ်။အခုကျင်းပမယ့်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ပွဲတွေမှာပြည်သူတွေစိတ်ဝင်စားပြီးတက်တက်ကြွကြွပါဝင်ရွေးကြမယ်ဆိုရင်တကက်ရက်ရွာအကျိုးကိုတည်ပို့မယ်အုပ်ချုပ်ရေးမှုကောင်းတွေကိုခန့်အပ်နိုင်ပြီးတိုင်းပြည်တည်ဆောက်ရေးအတွက်တဒက်တအားဖြစ်စေပါလိမ့်မယ်ဒီလိုခန့်အပ်နိုင်ခြင်းဟာ NLD အစိုးရကသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားဖြည့်ပေးရလဲရောက်ပါစေလိမ့်မယ
်အောက်ခြေရက်ကြီးရွေးချယ်ပွဲတွေနဲ့ပတ်သက်ရင်ဒီထက်ပိုမြှော်မှန်းမှုမဖြစ်နိုင်သေးပါဘူးအကြောင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုကရက်ကြီးအုပ်ချုပ်ရေးမှုတွေကိုဒီမိုကရေစီစနစ်နဲ့အညီပြည်သူတွေကမဲပေးရွေးချယ်ဖို့ပြဋ္ဌာန်းထားတာမရှိပဲရက်ရွာကကြီးညိုလေးစားပြီးသိခါသမာဓိရှိတဲ့ပုံကိုတူဦးကိုအထက်ကခန့်အပ်ဖို့ဆိုတာလောက်ဖော်ပြထားလို့ပါပဲဒီမိုကရေစီနိုင်ငံတနိုင်ငံဖြစ်ဖို့အတွက်အောက်ခြေအုပ်ချုပ်ရေးမှုတွေနဲ့အစင်းစင်သောအုပ်ချုပ်ရေးမှုတွေဟာပြည်သူဆန္ဒနဲ့အညီရွေးချယ်တင်မြှောက်သူတွေဖြစ်ဖို့လိုအပ်ပါတယ်ဒီအတွက်နောင်ဖွဲ့စည်းပုံပြင်ရင်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်289ကိုလည်းမလွဲမသွေပြင်ဆင်ရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ရှင်
ရရှိမှာကအုတ်ချွေအစင်းစင်းရဲ့အခြေခံအကျဆုံးရက်ကြီးအုတ်ချွေမှုများယူကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်စတင်ကျင်းပမယ့်ရက်ကြီးအုတ်ချွေမှုများယူကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်ဘယ်လောက်ထိအရေးပါသလဲ။ဒီယူကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှရောဘယ်လောက်ထိနားလည်သဘောပေါက်မှုရှိထားပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန်းလူရဲတော်ရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်ရဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန်းကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနောက်ဆုံးကြာနေသေးတဲ့ကိုငင်းချက်နဲ့ရှားဖောင်တို့တင်ဆက်ပေးမယ်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
ဂျပန်နိုင်ငံဆိုနီကုမ္ပဏီက iPhone လို့ခေါ်တဲ့ခွေးဆက်ရုပ်အသစ်ကလေးတွေကိုပြသလိုက်ပါတယ်။အရင်တုန်းကထုတ်ခဲ့တဲ့ဒီခွေးဆက်ရုပ်လေးတွေနဲ့နာမည်တူလူကြိုက်များခဲ့တဲ့ခွေးဆက်ရုပ်လေးတွေကိုတော့2005ခုနှစ်မှာထုတ်လုပ်မှုရနာခဲ့တာပါ။လူသားတွေရဲ့အကောင်းဆုံးမိတ်ဆွေခွေးရုပ်ကလေးတွေဟာ180မီလီမီတာအကျယ်ရှိပြီးတော့293မီလီမီတာအမြင့်ရှိပါတယ်။အားသွင်းချိန်3နာရီလောက်သွင်းထားရင်နာနာရီလောက်လင်းနေမဲ့မျက်လုံးနှလုံးမှလည်းorganic light emitting diode လို့ခေါ်တဲ့ OLED မီလုံးလေးတွေထည့်ထားပါဗျ။ပိုင်ရှင်ကိုမမိနိုင်စေဖို့ကင်မရာနှလုံးကိုလည်းထည့်သွင်းထားပြီးတော့လှုပ်ရှားမှုအတွက်ကတော့မော်တာ20နှလုံးတပ်ဆင်ထားပါဗျ။ TiVo ဆိုတဲ့ခွေးဆက်ရုပ်လေးကို MyIVo ဆိုတဲ့ smartphone app လေးနဲ့ထိမ့်ချုပ်နိုင်ပြီးတော့အဝေးကနေလှမ်းပြီးခွေးကလေးနဲ့စော်ကစားလို့ရပါဗျ။ကြိုတင် order တွေကိုအခုချိန်ကလေးကစတင်လက်ခံနေပြီးတရုတ်ကိုဒေါ်လာ1900နဲ့လစဉ် internet ချိတ်ဆက်မှုကုန်ကြစိတ်ပေးရမှာဖြစ်ပါတယ
်စင်ကာပူနိုင်ငံမှာဒေါ်လာထွက်ပြီးပစ္စည်းတွေဖျက်ဆီးလို့ရတဲ့အခန်းဟာလူကြိုက်များနေပါတယ်ရုံးမှာကျောင်းမှာအဆင်မပြေဖြစ်ရတဲ့သူတွေစိတ်ဖိစီးမှုများနေတဲ့သူတွေအတွက် baseball ဒုတ်တန်နဲ့ပလင်းတွေ TV တွေကိုရိုက်ခွဲလို့ရမယ်အခန်းတစ်ခုစင်ကာပူမှာရှိနေပါပြီ Fragment Room တစားစီကြိုးကျနေတဲ့အခန်းလို့နာမည်ပေးထားတဲ့ဒီအခန်းဟာ ၄000ကွန်ကရစ်အခန်းလေးဖြစ်ပြီးတော့လာရောက်သူတွေဟာပစ္စည်းတွေကိုပတ်ဆံပေးပြီးဖျက်ဆီးရတာပါ။ခေါင်းဆောင်အုပ်ချုပ်တွေလက်အိတ်တွေရှူဖနက်တွေဒေတာဝတ်ဆင်ပြီးပကံပြားကအစပရင်တာအစုံဖျက်ဆီးလို့ရပါတယ်။အဲ့ဒီအခန်းကိုအသုံးပြုနိုင်တဲ့ပုံစံ2မျိုးရှိပြီးတော့ပထမတစ်မျိုးကတော့ပစ္စည်းအနည်းငယ်ကိုနိုင်ဝတ်အတွင်းဖျက်ဆီးရတာဖြစ်ပြီးစင်ကာပူဒေါ်လာ38ဒေါ်လာကျတဲ့ပါတယ်။နောက်တစ်မျိုးကတော့နိုင်ဝတ်အတွင်းပစ္စည်းတွေကြိုက်သလောက်ဖျက်နိုင်တာမျိုးဖြစ်ပြီးတော့စင်ကာပူဒေါ်လာ350ကျတဲ့ပါတယ်။ဖျက်မဲ့ပစ္စည်းတွေကိုဆိုင်ကပေးတာဖြစ်ပြီးတော့ကိုယ့်ဘာသာကိုယ်လည်းယူလာလို့ရပါတယ်။
ပိုလန်နိုင်ငံတောင်ပိုင်းနေစာဂူရိုဗာဂျီရော့ဖ်တောင်ပေါ်မြို့ကလေးမှာလူအယိုးကောင်းတွေအယိုးတွေထက်သွင်းဆောက်လုပ်ထားတဲ့ရိုမန်ကက်သလစ်ဘုရားရှိခိုးကျောင်းတစ်ခုရှိပါတယ်။1986ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့အယိုးကောင်း3000လောက်ကိုနိုင်ငံတွေနဲ့မျက်နှာချက်တွေမှာစီတန်းပြသထားတာပါ။ဂလိုဒက်စကိုဒေတာကပြည်ပခါတွေယောဂါကဘေးတွေကြောင့်တည်ဆုံးခဲ့ရသူပေါင်း3000လောက်စုထက်ထားတဲ့အုပ်ဂူကလည်းဘုရားကျောင်းဝန်းကျင်အတွင်းမှာရှိပါတယ်။အဲ့ဒီအုတ်ဂူဟာ73ပေလောက်နှက်ပြီးတော့လာရောက်လက်ပတ်သူတွေအနေနဲ့သင်ချောင်းတွေကြားကအယိုးတွေကိုချောင်းကြည့်နိုင်ပါတယ်။အဲ့ဒီ Glodesco ဒေသဟာစစ်ပွဲအမျိုးမျိုးတွေ့ကြုံရာဒေသဖြစ်ခဲ့ပြီးလူတွေလည်းအမြောက်များတည်ဆုံခဲ့ပူတာပါ။ဒေသခံဖုံးတော်ကြီး Vasua Thomas ဟာတည်ဆုံသူတွေကိုဂုဏ်ပြုခြင်းခဲ့ပြီးတော့သူဘရာဇာလင်ကျော်ရဲ့အကူအညီနဲ့အခုလိုအယိုးတွေကိုတန့်စင်ပြီးတေချာစုဆောင်လာခဲ့တာပါ။
ရှားဖောင်နဲ့ကိုငင်ချက်တို့တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနာရီအထိတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါတယ်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဦးဆောင်မွေကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်တော်စုမှလူအများပြားကိုတနက်နေ့ပစ်ခတ်မှုနောက်တစ်ချိန်ဖြစ်ပွားခဲ့ပြန်ပြီးအနည်းဆုံးလူပေါင်း26ယောက်သေဆုံးက20ကျော်ဒဏ်ရာရရှိသွားပါတယ်ပစ်ခတ်မှုက Texas ပြည်နယ်အတွင်းကမြို့ငယ်လေးတစ်မြို့ကဖျားရှိခိုးကျောင်းထဲမှာတနင်္ဂနွေနေ့ကဖြစ်ပွားခဲ့တာပါ San Antonio မြို့ကနေမိုင်30ခန့်အကွာမှာရှိတဲ့ Sutherland Springs မြို့က First Baptist ဖျားကျောင်းအတွင်းဖျားဝိပ္ပုစုတော်မွေးကျင်းပနေချိန်မှာတနက်သမားကလူတွေကိုပစ်ခတ်ခဲ့တာဖြစ်ပါတယ်တနက်သမားလည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်တနက်သမားဟာဘလို့အကြောင်းကြောင့်အခုလိုပြစ်ခတ်ရတယ်ဆိုတာမသိရသေးဘူးလို့ FBI ကပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုလုပ်နေတာအဆုံးတက်ရေးအတွက်ဖိအားပေးဖို့ရည်ရွယ်ပြီးတော့အာရှဒေသ၅နိုင်ငံကိုခီးထွက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဘယ်သူဘယ်အာဏာရှင်ဘယ်အစိုးရမှအမေရိကန်ရဲ့ခိုင်မာမှုကိုရှော့မတွက်တင်ဘူးဆိုပြီးတော့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ရုရှားအမျိုးသားညီညွတ်ရေးနေ့ရုံးပိတ်ရပွဲတော်အခါသမယနဲ့တိုက်ဆိုင်ပြီးတော့တနင်္ဂနွေတနင်္ဂနွေနေ့ကမြို့တော်မော်စကိုမှာပြုလုပ်တဲ့သမ္မတဗလာဒီမီယာပူတင်ဆန့်ကျင်ရေးဆန္ဒပြပွဲအတွင်းလူတွေရာနဲ့ချီပြီးတော့ဖမ်းခံခဲ့ရပါတယ်။ဆန္ဒပြပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကတနင်္ဂနွေနေ့ညနေ 9:00 အချိန်မှာနိုင်ငံအနှံ့ပြုလုပ်တဲ့ဆန္ဒပြပွဲအတွင်းလူပေါင်း360ဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။လေဘနွန်ဝန်ကြီးချုပ်ဆက်ဟာရီရီနှုတ်ထွက်အောင်ဆော်ဒီအာရေဗျကဖိအားပေးခဲ့တယ်လို့လေဘနွန်စစ်သွေးကြွဟစ်စ်ဘိုလာအဖွဲ့ကစွပ်စွဲပြောဆိုလိုက်ပါတယ်
။နိုဝင်ဘာလ6ရက်တနင်္လာနေ့မနေ့ဖက် VOA American တန်ရထိတ်တန်းရောက်နေတဲ့သတင်းတွေကိုဥစားမဝေကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Terror Smith ဖြစ်ပါတယ်တနင်္လာနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 16 19 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.